လသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့မြန်မာနိုင်ငံအရေးဆုံးဖြတ်ချက်နဲ့ပတ်သက်လို့မြန်မာလူ့အခွင့်အရေးလှုပ်ရှားသူတွေရဲ့အမြင်နဲ့သုံးသပ်ချက်တွေကိုပြောပြချင်ပါတယ်။ကျွန်မအင်တနာထွန်းပါ။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပတဲ့43ကြိမ်မြောက်လူ့အခွင့်အရေးကောင်စီညီလာခံမှာမြန်မာအရေးဆုံးဖြတ်ချက်ကိုတလင်းလာနေကအတည်ပြုခဲ့ပါတယ်။ဒီဆုံးဖြတ်ချက်ဟာမြန်မာနိုင်ငံတွင်လူ့အခွင့်အရေးချိုးဖောက်မှုတွေဖိနှိပ်မှုတွေကိုဖြေရှင်းမှုအရည်ရွယ်ထားပြီးတော့တရားမျှတမှုနဲ့တာဝန်ခံမှုရရှိရေးကိုတောင်းဆိုထားတာပါ။ဒါအပြင်ရခိုင်ပြည်နယ်မှာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေပြင်းထန်နေတဲ့အပေါ်မှာလည်းပြင်းပြင်းထန်ထန်ကန့်ကွက်ရှုတ်ချခဲ့ပါတယ်။ကုလဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးဦးကတော့ကုလသမဂ္ဂရဲ့ဒီဆုံးဖြတ်ချက်ကိုလက်မခံဘူးလို့ပြောခဲ့ပါတယ်။မြန်မာချင်းမြန်မာရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကတော့မြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကစိုးရိမ်နေတဲ့လူ့အခွင့်အရေးအခြေအနေတွေကိုအခုကာလမှာမဖြေရှင်းနိုင်ရင်နောက်ပိုင်းမှာပိုပြီးဖြေရှင်းရခက်လာနိုင်တယ်လို့သုံးသပ်ပါတယ်။လက်ရှိမြန်မာမှာလူ့အခွင့်အရေးနဲ့ပတ်သက်လို့တိုးတက်မှုရှိလာနေတဲ့နေရာတွေရှိသလိုတချို့ဒေသတွေမှာတော့ပုံမဆိုးဝါးလာနေတဲ့အခြေအနေတွေရှိနေတုံးဖြစ်ပြီးတော့ဒီလိုလူ့အခွင့်အရေးချိုးဖောက်ခံရတာတွေအတွက်လည်းဥပဒေအရထိရောက်တဲ့တာဝန်ယူမှုတွေမရှိဘူးလို့ဦးအောင်မျိုးမင်းကပြောပါတယ်
။ဟိုလူ့အခွင့်အရေးချိုးဖောက်မှုမရှိပါဘူးဆိုတာကိုကျွန်တော်တို့ကငြင်းဆန်လို့မရဘူးဗျ။မရှိဘူးဆိုတဲ့အချက်ကိုနိုင်ငံတကာလက်ခံလာအောင်ဒီပူးပေါင်းဆောင်ရွက်မှုသို့မဟုတ်တက်တေအထောက်ထားနဲ့ဟိုခိုင်ခိုင်လုံလုံနဲ့ပြန်ပြီးတော့ဖြေရှင်းနိုင်မှုလိုအပ်တယ်။ဒါပေမဲ့ကျွန်တော်တို့ဒီမှာကလူ့ခွေးချိုးဖောက်မှုဆက်ရှိနေဆိုဘလို့မှညင်းလို့မရအောင်အရင်တော့အဖြစ်ခဲ့တဲ့ဒီခြေပေါ်မှာကျွန်တော်တို့ရခိုင်တွေကိုရခိုင်လူမျိုးတွေကိုအေးအေးနဲ့ဆက်သွယ်ရဆိုတော့နှိမ့်ဆက်ညင်းမှဘလို့မှညင်းလို့မရတဲ့ကိစ္စဖြစ်တယ်။အဲ့တော့ရှိနေတဲ့သားကိုအားလုံးကလည်းတည်ရသားနဲ့အာရုံစိုက်ရသားမရှိဘူးပြောကြခြင်းကတော့ကောင်းမွန်တဲ့ဖြေရှင်းချက်မဖြစ်နိုင်ပါဘူးခင်ဗျ။အဲ့တော့အစိုးရအနေနဲ့မရှိပါဘူးညင်းမဲ့စားဒီအမျိုးတွေရှိနေတာတဲမှာဒါကိုဘယ်လိုမျိုးပပြအောင်လှုပ်ဆောင်နေပါလဲဆိုတော့အကြောင်းမျိုးနဲ့ကြီးကပ်ပြီးတော့ဖြေရှင်းမှုဟာပုံမှန်ပြီးတော့လက်တွေ့ကြပါလိမ့်မယ်။တိုင်းပြည်တွေလည်းပုံမှန်ပြီးအားကောင်းပါလိမ့်မယ်
။ခုနောက်ပိုင်းနိုင်လွတ်လုံဥပဒေကိုတွင်တွင်ကြည်ကြည်သုံးလာတာအကြမ်းဖက်တိုက်ဖျက်ရေးဥပဒေနဲ့မီဒီယာတွေကိုအရေးယူတာတွေဟာသတင်းမီဒီယာလွတ်လပ်ခွင့်ကိုပို့ပြီးတော့တိုက်ခိုက်လာနေတယ်လို့ဦးအောင်မျိုးမင်းကဆိုပါတယ်။မြန်မာမှာလူ့အခွင့်အရေးနဲ့ပတ်သက်ပြီးတိုးတက်မှုရှိမလားဘူးလို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကဆုံးဖြတ်တာကပဂရီအခြေအနေကိုဖော်ပြနေတာဖြစ်တယ်လို့လူ့အခွင့်အရေးတက်ကြွလှုပ်ရှားသူမတ်ချယ်ရီစာဟောင်းကဆိုပါတယ်။ပြည်ပခဖြစ်နေတဲ့ဒေသတွေမှာဆိုးရွားတဲ့လူ့အခွင့်အရေးချိုးဖောက်ခံရမှုတွေရှိနေသလိုခုနောက်ပိုင်းမှာသတင်းမီဒီယာလွတ်လပ်ခွင့်တွေကိုပါထိခိုက်လာတာတွေ့ရတယ်လို့ဆိုပါတယ်
။တန်တမာကြီးရနဲ့တွားပြီးညင်းတာမျိုးမဟုတ်ဘဲနဲ့တကယ်လက်တွေ့မှာဥပဒေနဲ့တကယ်လက်တွေ့မှာ action နဲ့လုပ်ပြလိုက်ရင်ကိုလာကလည်းဖြစ်အပ်နေကြတော့မရှိဘူးလေ။ဆိုတော့အမြင်မှာတော့အမြင်ငင်းနေတာပဲ။တောက်လျှောက်ကျွန်မသိတလောက်မှတ်တလောက်ဆိုလို့ရှိရင်ဘယ်တော့မှမြန်မာနိုင်ငံလူခွင့်ရချုပ်ဖောက်ပါတယ်။ဟိုကျွန်မတို့ကျွန်တော်တို့ဒီလိုကောင်းအောင်လှုပ်ဆောင်ပါမယ်ဆိုပြီးတော့တက်တင်နေတကွာကောင်းကောင်းနဲ့ဖြစ်ရှင်းခဲ့တာမရှိခဲ့ဘူး။ဟိုငင်းတယ်လှုပ်တယ်ဆိုရင်တော့မှဟန်ပြတ်တော့ပဲလှုပ်တယ်။ဟိုဒီဟိုတစ်ခုလှုပ်ပြီးနောက်ထပ်နှစ်ခုသုံးခုကပြတ်လာတယ်တက်လာတယ်ဒါမျိုးတော့မြန်မာနိုင်ငံကအဲ့ဒါကြောင့်မို့ကျွန်တော်တို့ကိုဒီ human rights council ကနေလူ့ခွင့်ရေးကောင်စီကနေအထူးလှုပ်ဆောင်သူ special reporter ဆိုတော့ဟို mandate ကိုထပ်ထပ်ပြီးတော့တူးနေရတာဖြစ်တယ်အကယ်လို့မြန်မာနိုင်ငံမှာလူ့ခွင့်ရေးချုပ်ဖို့မှုတွေမရှိတော့ဘူးလူ့ခွင့်ရေးချင်းတူးတက်လာပြီဆိုလို့ရှင်ဒီ special reporter လည်းထပ်ပြီးတော့ထားစရာအကြောင်းမရှိဘူ
းကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်မှာရခိုင်ပြည်နယ်အရေးအပါအဝင်မြန်မာနိုင်ငံတွင်းကလူ့ခွင့်ရေးအခြေအနေတွေမှာတူးတက်မှုမရှိတာတွေကိုဖော်ပြထားပါတယ်မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ကတော့ရခိုင်ပြည်နယ်အရေးအပါအဝင်ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဖြည့်ရှင်းနေကြောင်းနဲ့အထူးသဖြင့်ကက်ယောဂါကာလာမှာနောက်ထပ်ကြုံနေရတဲ့စိန်ခေါ်မှုတွေကိုပါရင်ဆိုင်ကျော်လွှားနေရကြောင်းတုံ့ပြန်ထားပါတယ်ရှင်။ကျွန်မအင်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။